ဆိုရင်ဒီဆမျက်နာ52နှစ်နော်ဆမျက်နာ52နှစ်ထိတောင်ဝေဒါသတိလက်နက်များကိုကင်ပြီးတရားမနာကောင်းဖို့နော်တရားတော်နာယူသည့်ယောဂဝေဒနာတစုံတရားမရှိကျမ်းမာသူဖြစ်လျင်လက်ဖြင့်ထိကိုကင်လျက်မဆောင်ဘဲဖြစ်စေဆောင်းမိုးလျက်ဖြစ်စေတရားမနာယူကောင်းပါတဲ့နော်တရားနာယူတော့မြင်ဆိုရင်ထိကိုမြေပေါ်မှာ ဒီပေါ်နိုင်ဖြစ်စေပေါင်ပေါ်နိုင်ဖြစ်စေခြားထားပြီးလက်ဖြင့်မထိမကင်ပဲလုံးဝလွတ်ထားမှသာလျင်တရားကိုနာယူကောင်း၏ထီးဆောင်ထားမှမဟုတ်ဘူးပေါ့နော်ဟိုယောဂါရှိလို့အရန်နေပူလို့မခံနိုင်လို့ထီးဆောင်ထားတာကရတယ်တာမန်ဘာမှလဲယောဂါတစုံတရားမရှိဘူးနေလည်းမပူမိုးလည်းမရွာပဲနဲ့ထီးဆောင်ထားတယ်တချို့ထီးမဆောင်ထားဘူးထီးကိုလက်ကကင်ထားတယ်အဲ့လိုဆိုရင်ဥစလို့တရားနာလို့မရအောင်
လူမှာဖြစ်ရှိတာမဟုတ်ဘူးเนาะဒါရဟန်းမှာဖြစ်ရှိတာအဲ့တော့ရဟန်းနဲ့ဖြစ်ရှိအောင်ကိုယ်ချောင်မွေးဖို့အတွက်ကိုဒါသင်တန်းပေးရတဲ့သဘောအဲ့တော့ထီးကင်ထားတဲ့လူကိုတရားဟောခွင့်မရှိဘူးအဲ့တော့ဦးဇင်းကဒဂါကြီးထီးချလိုက်ပါလို့ပြန်ပြောရမှာဦးဇင်းနေဘက်ကလည်းဒဂါကြီးထီးကိုအောက်မှာချထားလိုက်ပါလို့ပြောရမှာအဲ့တော့ဆောင်းထားမှာမဟုတ်အဲ့တော့ထီးဆောင်းထားရင်လည်းမဟောကောင်းဘူးလ
ြင်မထိမကင်ပဲထားနေခြင်းဖြင့်၎င်းသူတစ်ပါးကမိမိကောင်းပေါ်သို့ဆောင်းမိုးပေးထားခြင်းအပြင်၎င်းတရားကိုနာယူကောင်းပါ၏ကိုကိုယ်တိုင်ဆောင်းတာတော့မဟုတ်ဘူးသူများနောက်ကဆောင်းပေးလို့ကိုကလုံးဝရှိပြီးနာတာရတယ်နော်အဓိကလက်နဲ့ကင်ခြင်းဆောင်းခြင်းမရှိဖို့ပေါ့အဓိကအဲ့ဒါပဲအဲ့တော့လက်နဲ့မကင်ထားရဘူးအောက်မှာချထားပေါင်းပေါ်မှာတင်ထားရတယ်နော်အဲ့ဒါဆိုရင်တို့တရားဟောလို့ရတယ်အဓိကတော့လက်နဲ့ကင်ထားခြင်းမရှိဘူးစာထဲမှာကသူကနာသတ္တပါဏိတာအကိလနတဓမ္မံဒိဋ္ဌတမိတိခကရဏီယာလို့ပြောတာသတ္တပါဏိတာဆိုတာလက်၌ထိရှိသူအားလို့ပြောတာလက်၌ထိရှိတဲ့သူအားတရားမဟောရလို့ဒီလိုဥပဒေရှိတယ်အဲကြောင့်ဆောင်းသည်ဖြစ်စေမဆောင်းသည်ဖြစ်စေလက်ထဲမှာထိရှိနေတယ်ဆိုရင်မဟောရဘူးတော့ထိကိုချထားရနော်ထိထိတခုလည်းလာဆိုမဟုတ်တောင်းဝေးလည်းပါတယ်တို့ပြင်တောင်းဝေးကိုလည်းကိုင်းလျက်လဲတရားတော်ကိုမနာယူကောအကဲတရားနာလို့လည်းမိမိလက်၌ကိုင်းဆောင်ထားသောဒုက္ခကို၎င်းတောင်းဝေးကို၎င်းလက်မှချထားလျက်သာတရားကိုနာယူကောင်း၏အဲ့တိုင်းပဲဆောင်းတို့တကကြီးတကမကြီးတောင်းဝေးသုံးတဲ့တကကြီးတကမကြီးတကြတာသိထားစီရပေါ့တောင်းဝေးကိုဒါချပြီးခါမှတရားနာနော်အဲ့တော့တောင်းဝေးကိုတနည်းမှာထောင်းထားပေါ့လက်ထဲမှာတော့မထားနိုင်ပေါ့နော်ယောဂဝိညာဉ်အရင်ခန်းစားရတယ်ပေါ့နော်ခန်းစားနေရတော့မကျဲမမှသူများသည်သာဒုက္ခတောင်းဝေးကိုကိုင်းလျက်တရားနာယူကောင်း၏ဒုက္ခမရှိမဖြစ်နိုင်ဘူးဘလို့မှသောမပါလို့မရတဲ့အနေထားဖြစ်နေရင်တော့ဒုက္ခကိုအားပြုရတယ်ဆိုရင်တော့ဒုက္ခကိုဆောင်ထားလို့ရရတယ်ပေါ့သောမပါပဲလဲရရဆိုရင်လည်းဒုက္ခကိုလွတ်ထားလို့ရရတယ်ပေါ့နော်အဲ့တော့ဒုက္ခပါမဖြစ်မဲ့လူမျိုးဆိုရင်တော့ရပါတယ်ရွှင့်ချက်ပေါ့ဤ၌ဒုက္ခတောင်ဝေးတို့ဟူသည်၄တောင်အတိုင်းရှည်ရှိသောဒုက္ခတောင်ဝေးကိုဆိုလိုသည်၄တောင်အောက်တို့သောဒုက္ခတောင်ဝေးနှင့်ထိုထက်ရှည်သောဒုက္ခတောင်ဝေးကိုကံ၍ထားကံ၍ကတရားကိုနာယူကောင်းပါ၏ဝိနည်းဆိုတာအဲ့ဒါပဲလောပဲလေဥပဒေပဲသူကသူ့ဘောင်ထဲကလွတ်သွားရင်ဒါရသွားပြီနော်အပြုံးလဲဆိုတော့သူက၄တောင်ကိုမှစာပေထဲမှာဒုတ်လို့ခေါ်တယ်၄တောင်တည်းပို့သွားရင်လည်းဒုတ်လို့မခေါ်ဘူး၄တောင်အောက်တိုးသွားရင်လည်းဒုတ်မခေါ်ဘူးဆိုအချို့သူပြောပါပါအရှင်ပြအတူတူပဲလို့ပြောပါပဲနော်တိုးတိုးရှိရှိဒုတ်ဟာတူပဲမလားလို့ပြောပါဒါပေမဲ့ဥပဒေကသူက၄တောင်ကိုပဲဒုတ်လို့သတ်မှတ်တာ၄တောင်တော့ကျော်တော့ခရင်ဒုတ်လို့မခေါ်ဘူး၄တောင်အောက်တိုးခရင်လည်းဒုတ်မခေါ်ဘူးအဲ့ဒါယဟန်တော်တွေဒုတ်ကင်ပဲဆိုလို့ရှိရင်သူကတမှုတိယူပါသေးတယ်ခွင့်ပြုချက်ရယူပါသေးတယ်အဲ့ဒီ၄တောင်လောက်ရှိတဲ့ဒုတ်ကိုကင်ပဲဆိုလို့ရှိရင်တန်ဃာတွေကကမ္မဝါစာဖတ်ပြီးခွင့်ပြုမှကင်ရတာကင်ရက်ကလုံးပြောက်ထုတ်ကိုသူကအဲ့တော့သူ့ထက်တူသွားခင်ကင်လို့ရတယ်ရှည်သွားရင်လည်းကင်လို့ရတယ်ဒုံမဟုတ်တဲ့အတွက်ကြောင့်ဒုစင်းနဲ့မှမပေါ့အဲ့ဒုက္ခကိုသူက၄တောင်ပဲတတ်မှတ်ထားတာအဲ့တော့၄တောင်ရှိတဲ့ဒုက္ခကိုယဟန်တစ်ပါးဆရာတော်တစ်ပါးစီကင်မယ်ဆိုရင်တမှုတိယူရမယ်ဒီဆရာတော်ဒီဒုံမပါဘဲနဲ့ရက်လို့မရပါဘူးနေလို့မရပါဘူးဒါကြောင့်ဒီဆရာတော်ကိုဒုက္ခကိုပြုပါဆိုတော့ခွင့်ပြုချက်တောင်းရတယ်အဲ့ဒီပုံစံမျိုးအဲ့တော့မဟုတ်ဘူးဆိုရင်ကျွန်တော်အဘက်တင်နေပေါ့နော်အဲ့ကြောင့်၄တောင်အောက်တိုတဲ့ဒုံခြေတဲ့ဒုံဆိုရင်ဒုံလို့မခေါ်ဘူးကင်လို့ရတယ်အဲ့တော့ဒကာရမတွေလည်း၄တောင်အောက်တိုတဲ့ဒုတ်၄တောင်ချက်ခြေတဲ့ဒုတ်ကင်လို့ရှိရင်တော့တရားဟောလို့ရတယ်၄တောင်တိတိရှိတဲ့ဒုတ်ကိုဆိုတော့တရားမဟောရဘူးပေါ့ထို့ပြင်လည်းတရားနာသူတွေတရားတော်ကိုနာယူသောအခါကျမ်းမာလျက်ဓာတန်လျက်လှံတင်းပုတ်တနက်စသောလက်နဲ့တို့ကိုကင်ဆောင်လျက်တရားတော်ကိုမနာယူကောင်းဓာသတိတို့ကိုလက်ဖြင့်မကင်ပဲပခုံးဖြင့်လွှဲထား၍ကတရားကိုနာယူကောင်း၏ဒါလည်းဝီနည်းပဲတချို့ကပြောတယ်ရှင်မြလက်မကင်ထားတာနဲ့ခါရဆွတာဘာထူးသေးလဲချွတ်ပြောတယ်ဟုတ်ဝီနီမာကလက်မပဲပြောတာခါမပေါ့တော့ပါတဲ့တိုင်းပဲဆုံးဖြတ်ရတယ်ဝီနီဆိုတာကလေအတူတူပဲလို့ဒီလိုသဘောကြီးတော့မပြောနဲ့လေဥပဒေကဥပဒေပဲပေါ့နော်သူဥပဒေထဲမှာမပါရင်ဒါလွတ်တာပဲအဲ့တော့ဘုရားကလက်မရှိရင်ဒါလက်နဲ့ဒီလက်မရှိရင်ဘဟုံးနဲ့လို့ပြောတာအဲ့တော့လက်မမထားဘူးခါမထိုးထားမယ်ဓာတွေကိုနောက်ကျော်